Hello. Hello.
问一下的。
真的，你难过啊？
不谈也你难过，不真的要给的，
不谈也你的，
不谈也你的哈，不谈的丫头哈，老在这没有必要欧美，喏，不谈的丫头哈，比这个东部嘛，啊，季节是啊，看哪种。这丫头一来就把的嘞，喏，把的喽，啊，季节中啊，看哪种这丫头一批把的嘞，喏，不然喏，因为这种啊，你，啥比较毛面耍过一段嘞，这丫头五步出来，两杆这丫头出来去，喏，因为这，那么多美女小路的叫嘛，运动多嘞，这丫头。ရတော့ကစာပဲရေးနေတာစာပဲကြည့်နေတာအဲ့ဒါလာလို့ရှိရင်လှဲ့တောင်စကားပြောတာမဟုတ်ဘူးကြိုးပီးနေတာနော်ဦးစင်းတို့လိုပေါ့ကြိုးပီးနေတာနော်အဲ့ဒီတော့သူများတွေမပြောပါနဲ့သူเจ้าမကြီးနမ်မတော်မေနုလာတာတောင်စကားတခွန်းမှမပြောဘူးလေဟုတ်လားနမ်မတော်မေနုလာတာစကားတခွန်းမှမပြောဘူးမပြောတော့နမ်မတော်မေနုကမင်းပြင်းမင်းတန်သိင်ရောဟုတ်လားဒီရန်ကြဒီရန်ကြတော့နောက်ဆုံးခွင့်ရင်းနေနဲ့ကဲလိုရာစုတောင်းဆိုတော့ဆရာတော်ကိုပူးကျင်ပါတယ်သူเจ้าကိုကြည်ကျင်တယ်ဆရာတော်ကိုပူးကျင်ပါတယ်ဆိုတော့အဲ့ဒီမှာလိုက်ပို့တော့ဆရာတော်ကထုံးစံတိုင်းကြောပေးပြီးတော့စာကြည့်မေနုကတက်သွားမမတပည့်တော်မင်းနုပါဗျာမင်းမြင့်မင်းနံတင်လို့တပည့်တော်ဒီရန်ကြခံရတော့ပါမယ်ဗျာဆရာတော်ကိုနောက်ဆုံးလာဖူးကျင်ပါဗျာဆိုပြီးတော့အဲ့ဒီမှာရင်ဘတ်ထူထူငိုမှာပေါ့ဗျာနော်အဲ့ဒီတော့မှဆရာတော်ကဘာပြောလဲဆိုတော့ဒါတောင်ကလည်းမကြည့်ဘူးမိနူးတဲ့သူကြွေးရှိရင်ကြည်အောင်ဆက်ရတယ်တဲ့ဗါတဲ့တော့ကြည်အောင်ဆက်ရတယ်ဒါပဲပြောပြီးသူ့စာသူပြန်ကြည့်အဲ့ဒီတော့နမ်မတော်မေနူးကသေးပြောပြီးတဲ့သေးပြောပြီးတဲ့ဟာလာကြောင်အခေါက်ခေါက်လာလာဆရာတော်စီကတရားစကားစကားတန်တလုံးမှမရအောင်ဒီနေ့တော့ငါတော့သေပြောပြီမိနုဖလာစကားလုံးကလည်းထိတယ်သူကြွေးရှိရင်ကြေအောင်ဆက်ရတယ်သူကလည်းသူများပေါ်လှုပ်ထားတာရှိတာဟိုရနော်အဲ့ဒီတော့သူကြွေးရှိရင်ဘာလို့อ่ะကြေအောင်ဆက်ရတယ်အဲ့လောက်စကားနေတယ်ဆရာတော့ဒီနေ့တော့အဲ့ဒီခေတ်ကအမတ်ကြီးဥပေါ်ဥပေါ်ဗျအမတ်ကြီးဥပေါ်ဥဆိုတာဦးစင်းတို့စကားအရာမှာအင်မတန်မှကျွမ်းကျင်လိမ္မာတယ်ဆိုတဲ့အမကြီးဥပ္ပောဥပ္ပောရှောက်ထုံးနေဖတ်ဘူးလေနော်ဖတ်ဘူးလားဦးဇင်းတော်ဟောပေါ့ဘိုးတော်မင်းတရားကြီးကမင်းကောမှာပထိုးတော်ကြီးဖရာတဲ့အဲ့ဒီမှာရှင်သေးကြီးတွေတဲ့နော်ရှင်သေးကြီးတွေတဲ့တော့ရှင်သေးကြီးတွေကအရှိတ်မှာပုံမကြပန်းမကြနေမှာပေါ့အဲ့ဒီမှာဘယင်းနဲ့တွားကြည့်တယ်ဥပ္ပောဦးနဲ့တွားကြည့်တွားကြည့်တော့ဟောဘယင်းနဲ့ခက်လန်းလန်းရောက်တော့ဥပ္ပောဦးကသူ့နောက်ကပါတဲ့လူတွေကိုပြောတယ်ရှင်သေးကြီးရလဲกว่าဆိုပြီးတော့ကဲရမလို့လောက်တာဟာလားကဲရမလို့လောက်တော့ထဲ့ပေါ်ဦးငါရှင်သေးကြီးတွေဘာဖြစ်တုံกว่าဆိုတော့မမဟိုဘကန်းကိုခုံကူးတော့မဲ့ပုံတရမှာဗျာတော်တော်အသက်ဝင်နေပေါ့လေဟာလားရှင်သေးကြီးတွေအကြီးကြီးတွေဆိုတော့ပုံမကြပန်းမကြဖြစ်နေတယ်ပါပေါ့နော်အဲ့ဒါလိုမျိုးစကားအရာအင်မတန်မှကြွယ်ပါတယ်နော်ဒီကြတော့ဦးစင်းတို့ဥပေါ်ဦးရှောက်တုံးနေအများကြီးရှိပါတယ်အဲ့ဒီမှာဒီတရားဝရီမြေကြီးတွေတိုးတော့တရားဝရီမြေကြီးတွေတက်တော့ဘယင်ကပေါ်ဦးကိုပြောတယ်အေးပေါ်ဦးတရားဝရီမြေကြီးတက်နေတယ်လူတွေရေဘေးဒုက္ခဖြစ်နေတယ်အဲ့ဒီတော့မင်းတရားဝရီမြေကြီးကြအောင်သွားလှုပ်ချီဆိုတော့မြေကြီးတက်တာဘယ်နဲ့လှုပ်ရမှာတော့ဟုတ်လားအဲ့ဒီတော့ဥပုပ်ကလည်းမရပါဘူးဗျာလို့ပြန်ရောက်မနေဘူးနော်မြေကန့်စင်သွားပြီးကောင်းကြိုက်ပြီးတော့ချိန်ထုတ်ယူပြီးတော့ရေကိုရိုက်ကြဟဆိုပြီးတာဘယင်းအမိန်ကြกว่าဆိုပြီးရရိုက်တာဟာပေါ်ဦးဘာလို့တာတော့กว่าမမမင်းတရားကြီးရဲ့အမိန်တော်ဘုံတော်ကံတော်ကြောင့်ရည်ကြအောင်အမိန်ပေးနေတာပါဗျာဘယင်းလဲဘာမှမတတ်နိုင်ဘူးဟာလားအဲ့ဒါလိုမျိုးလှုပ်တဲ့ဥပေါ်ဦးเนาะအဲ့ဒီဥပေါ်ဦးကတနေ့တော့ဆရာတော်ဥပုပ်ကြောင့်ရောက်လာဆရာတော်ဥပုပ်ကအဲ့ဒီအချိန်မှာဘာလုပ်နေလဲဆိုတော့เจ้าရှိရဲ့ရေကန်သားမှာတပြက်စီးလဲ ဥပ္ပဝါရောက်သွားပြီးတော့အဲ့ဒီမှာရှစ်ခိုးတယ်ဆရာတော်ကစကားတခုံးမှမပြောအဲ့ဒီမှာရှစ်ခိုးပြီးတော့ထိုင်းနေတယ်ဆရာတော်စကားပြောနှုတ်စကားပြောနှုတ်နေပေါ့နော်ဆရာတော်ကစကားတစ်လုံးမှမပြောတစ်လုံးမှမပြောတော့ဥပ္ပဝါကလည်းဘာစပြောမှမသိနော်ဆရာတော်ချိန်လဲချိန်ကြောက်လဲကြောက်ဆိုတော့စကားစရှာမရတာနဲ့အနာရေကံမေးတယ်ဆရာတော်ဗျာဒီရေကံဘလောက်နဲ့တုံဗျာလို့သွားမေးမိရနော်ဆရာတော်ဗာပြောလို့ဆိုဘယ်သိမလဲกว่าလို့ပြောပြီးသူ့ဘာသူတပြည့်စီးဆက်လဲတပြည့်စီးဆက်လဲမသိဘူးဗျာတဲ့အရှင်ဘုရားကဒီကြောင့်နီနီနာနာလေးကြောင်းနေရရေကန်ဆိုတော့နီးတော့သိမလားလို့တပည့်တော်ကမေးကြည့်တာတဲ့နော်အဲ့လိုပြောတော့ဆရာတော်ကဗာပြောဆိုနီးတိုင်းသာသိရရင်မင်းနှကမ်းမွေးဘယ်လောက်ရှိတော့လဲဟမ်မိတိုင်းသာပြရရင်မင်းနှကမ်းမွေးဘယ်လောက်ကြည့်တော့လို့ပြောတာဥပ္ပဝုအဲ့မှာထပြန်ပြေးတာစကားရကျွေးပါတယ်ဆိုတော့ဥပ္ပဝုလည်းအဲ့လိုလက်မြောက်ရှုံးပေးရတယ်ဆရာတော်နော်အဲ့ဒီဆရာတော်ဥပ္ပဘယင်ကကြီးကြီးခန်းထားတဲ့ကြောင်းကြီးစောက်စောက်ပြီးတော့ကြီးဆက်ချတဲ့နေ့မှာဆရာတော်ဥပ္ပကလည်းတရားသိမဟုတ်ဘူးနဲ့တူပါတယ်စကားတောင်တလောက်နေတာတရားလည်းမဟုတ်ဘူးဆိုတော့ကဲငါဆရာတော်တော့တရားဟောခိုင်းမယ်ဆိုပြီးတော့ဘယင်ကဗမာဗျာဒီပွဲမှာဆရာတော်တရားဟောပေးပါဗျာဆိုပြီးတော့သာသနာပိုင်ကြီးရောဘာကြီးရောလျှောက်ခိုင်းတယ်တပည့်တော်เจ้าကြီးကသူအရှိသေးတာတပည့်တော်เจ้าကြီးကအကြီးကျယ်ဆုံးခန္ဓာဆုံးဆိုတော့ဆရာတော်ပိဋကသုံးပုံနဲ့ကအကြီးကျယ်ကြီးကြီးကျယ်ကျယ်ခန်းခန်းလန်းလန်းဟောပါဗျာဆိုတော့အမှန်ကရှင်းရှင်းဟောစီကျင်တာပေါ့ဗျာနော်စကားတူလို့စကားမပြောလို့တရားကိုရှင်းရှင်းဟောစီကျင်တာအဲ့ဒီတော့ဆရာတော်ဥပုဘ်ကတရားဟောတယ်เออเมนเตียကြီးစောက်တဲ့เจ้าကလည်းပဲအင်မတန်မှကြီးကျယ်ခမ်းနားတဲ့အလှတော်ကြီးဖြစ်တယ်အဲ့ဒီတော့ဆရာတော်ကလည်းပဲเมนเตียကြီးလျှောက်ထားတဲ့အတိုင်းပိဋကသုံးပုံမှာအကြီးကျယ်ဆုံးအခမ်းနားဆုံးတရားတော်ကြီးကိုဟောမယ်ဆိုပြီးတော့ဟောတယ်ဟေတုပိစယောအာရမဏပိစယောအဓိပတိပိစယောအနန္တရပိစယောဆိုပြီးတော့အာဝိကတပိစယောဒီဂိုင်သာဓုခေါ်ကြဆိုပြီးတော့ကတော်ဝဲอยู่ပြန်ချသွားဟာလာပဋ္ဌာန်း24ပြည့်ပြီပဲရွတ်သွားတာဟာလာဘာရွတ်သွားအောက်ကအကျဲတော့မဟုတ်ဘူးဒီအကျင်းလေးရွတ်သွားတာဟုတ်လားမေးတယ်ဟမ်ဟာလာအကြီးကျယ်ဆုံးအခမ်းအနားဆုံးမဟုတ်ဘူးလားဟုတ်တယ်ဘယင်ကတော့တရားရှိရှိဟောအောင်သူကလျှောက်တာနော်ဒါပေမဲ့ဆရာတော်ကတူတူနဲ့ပဋ္ဌာန်းတရားတော်ကြီးဟောသွားတယ်ဟိတုပစ္စည်းရောဆိုပြီး24ပြည့်စီရွတ်ပြီးတော့ပြန်သွားပြင်းလဲဘာမှမတန်းနိုင်ဘူးသားအဲ့ဒီတော့ပိဋကတ်သုံးပုံထဲမှာအကြီးကျယ်ဆုံးအခမ်းအနားဆုံးတရားတော်ကိုပြပါဆိုရင်ဘာပြပဋ္ဌာန်းတရားတော်ကြီးကိုပြပါနော်အဲ့ဒါကြောင့်ဦးဇင်းတို့ဒကာဓမ္မတွေပဋ္ဌာန်းရွတ်နေခြင်းသည်အကြီးကျယ်ဆုံးအခမ်းအနားဆုံးတရားတော်ကြီးကိုရွတ်ဖတ်နေခြင်းပူဇော်ခြင်းဖြစ်တယ်လို့ဒီလိုနားလေသဘောပေါက်ပြီးတော့ပဋ္ဌာန်းကိုဦးဇင်းတို့ဆွေဆွေမြင်းမြင်းနဲ့ယိုယိုတည်တည်နဲ့ရွတ်ကြပါလို့ဆရာတော်တို့အထူးတိုက်တွန်းပါတယ်အဲ့ဒီတော့ပဋ္ဌာန်းတရားမှာအပေါ်ကားတွေ့တယ်ပိစိယုတ်ဒေတာတဲ့နော်ပိစိယုတ်ဒေတာဆိုတာကပိစိယကပိစိဩဒေတာဆိုတာအကျဉ်းကိုပြောတာဩဒေတာဆိုတာဘာလဲပဋ္ဌာန်းမှာဥစဉ်တော့ဒီအခန်း၃ခန်းရှိပါတယ်အဲ့ဒါကဘာလဲဆိုတော့ပိစိယုတ်ဒေတာလို့ခေါ်တယ်24ပစ္စည်းအကျဉ်းရယ်နော်နောက်တစ်ခုကအောက်မှာတွေ့တဲ့ပစ္စယနေဒေတာပစ္စယနေဒေတာဆိုတာကပစ္စည်း24ပစ္စည်းရဲ့အကျယ်ပေါ့ဗျာနော်အဲ့ဒီပစ္စယနေဒေတာဟောပါတယ်အဲ့ဒါဟောပြီးတော့နောက်ပိုင်းကဘာလာတယ်လဲဆိုတော့မဟာဝါရဆိုပြီးတော့ဟောပါတယ်နော်အဲ့ဒီတော့၃ပိုင်းပစ္စယုတ်ဒေတာရဲ့ပစ္စယနေဒေတာရဲ့မဟာဝါရအဲ့တော့ပထမဆုံးပိစိယုတ်ဒေတာသည်အကျဉ်းလို့နားလည်လိုက်ပါနော်ပိစိယနေဒေတာကိုတော့မကျဉ်းမကျဲလို့ဒီလိုနားလည်လိုက်ပါနောက်ဆုံးကမဟာဝါရကိုတော့အကျဲလို့ဒီလိုနားလည်ပါမှန်ရဲ့လားအဲ့ဒီမဟာဝါရမှာနှီးပေါင်းနေနဲ့အများကြီးဟောထားပါတယ်နော်ဟာလာဦးဇင်းတို့ပြောမယ်ဆိုလို့ရှိရင်ဟာလာဒီမဟာဝါရမှာဦးဇင်းတို့ဒီဝါရကြီး 6ဝါရပဋိသဝါရပစ္စယဝါရသမုဇယဝါရသဟဇာတဝါရဆိုပြီးတော့ဝါရတွေပညာဝါရနောက်ပြီးတော့သုဒ္ဓသင်္ချာဝါရမေတ္တသင်္ချာဝါရနဲ့ဒါမျိုးတွေနဲ့ရောရောရောရောပြီးတော့နိဗ္ဗာန်ဆုံးနဲ့ဟောသွားတာနော်နိဗ္ဗာန်ဆုံးနဲ့ဘာဖြစ်လဲဟောသွားတာအဲ့ဒီမှာလည်းပဲအဲ့ဒီနီးတွေကိုဟလာဦးဇင်းတို့တိတ်တည်းနဲ့ဝေဘာနဲ့တိတ်က22တိတ်ရှိပါတယ်3စု3စုနဲ့ဟောထားတာကိုတိတ်လို့ခေါ်တယ်နော်တရား2စု2စုနဲ့ဟောထားတာဒုတ်လို့ခေါ်တယ်နော်ရိုက်တဲ့ဒုတ်မဟုတ်ဘူးတရားနှစ်ခုကိုတွဲတွဲဟောထားလို့ဒုတ်လို့ခေါ်တယ်နော်ဒုက္ခအဲ့ဒီတော့တိတ်က22တိတ်ရှိပါတယ်ဒုက္ခတရားရှိပါတယ်နော်အဲ့ဒီတိတ်22တိတ်နဲ့ဝေဖန်ပြီးတော့လည်းပဲနီးတွေအများကြီးနဲ့ဟောတယ်နောက်ပြီးတော့ဒုတ်တရားကိုလည်းပဲနီးပေါင်းများစွာခြံရံပြီးတော့ဟောထားတယ်နောက်ပြီးတော့တိတ်နဲ့ဒုတ်ကိုလည်းရောပြီးတော့ဟောတယ်ဟာလာတိတ်တတ်ဟောတယ်တတ်တာဟောတယ်တိတ်ကိုရှေ့ထားဒုတ်ကိုနောက်ထားပြီးတော့တိကဒုက္ခဆိုပြီးတော့ဟောတယ်နောက်ပြီးတော့ဒုတ်ကိုရှေ့ထားပြီးတော့တိတ်ကိုနောက်ထားပြီးတော့ဒုက္ခတိကဆိုပြီးတော့ရောဟောတယ်နောက်ပြီးတော့တိတ်တိတ်ချင်းရောပြီးတော့22တိတ်မှာဟာလာပထမတိတ်နဲ့ဒုတိယတိတ်နဲ့ရောတယ်ပထမတိတ်နဲ့ဟာလာဟုတ်လားတတိယတိတ်နဲ့အဲ့လိုရောရောရောရောသွားတယ်နော်အဲ့လိုရောသွားတာကိုတိတ်တိတ်ချင်းရောတာကြတော့တိကတိကပဋ္ဌာန်းလို့ဒီလိုခေါ်တယ်နော်နောက်ပြီးတော့ဒုတ်ဒုတ်ချင်းရောတာကြတော့ဒုက္ခဒုက္ခပဋ္ဌာန်းဆိုပြီးတော့ပဋ္ဌာန်းက6ကျမ်းရှိတယ်နော်အဲ့ဒီ6ကျမ်းမှာလည်းပဲနီးဒီနီးဒီနဲ့ဟုတ်လားအနုလုံအလျော်အပြင်ဟောတယ်ဟုတ်လားဆန့်ကျင်ဘက်အနည်းအပြင်ဟောတယ်အလျော်နဲ့ဆန့်ကျင်ဘက်ပေါင်းဟောတယ်ဆန့်ကျင်ဘက်ကိုရှည်ထားအလျော်ကိုနောက်ထားပြီးတော့ဟောတယ်နောက်ပြီးတော့လေးမျိုးနဲ့ဟောတယ်ပေါ့နော်အဲ့လိုလိုနီးပေါင်းနေနဲ့အများကြီးနဲ့ဟောသွားတာဒါဥစဉ်တို့ပဋ္ဌာန်း5အုပ်ဟာဒါပေယလာတွေထိုးပြီးတော့တူရာကိုပေါင်းထားတာနော်ဒီပဋ္ဌာန်းနေကိုဟာလာဥစဉ်တို့ဒီယသိဥခန္တီဆိုတာကြားဘူးလားကြားဘူးတယ်ဟာလာမန္တလေးတောင်ကဖျားတွေကိုတည်သွားတယ်နော်ယသိဥခန္တီအင်မတန်မှဘုံကြီးပါတယ်နော်ယတိဥက္ကန္တိကသာလနာပိုင်ဆရာတော်တွေကိုလျှောက်တယ်ပဋ္ဌံဆရာတော်ကိုလျှောက်တယ်အဲဒီတော့မစိုးရင်ပဋ္ဌံဆရာတော်ပေါ့နော်ရှင်ဆရာတော်ဘုရားတဲ့တပည့်တော်ပဋ္ဌံတရားတော်ကြီးကိုပူဇော်ခြင်းလို့ပိယာလာတွေမထိုးဘဲနဲ့မမြုပ်ဘဲနဲ့ပဋ္ဌံတရားတော်ကြီးကိုတပည့်တော်စာအုပ်ရိုက်ချင်ပါတယ်ဘုရားဆရာတော်စီစဉ်ပေးပါမင်းပတ်စံဘလောက်ချမ်းသာလို့တော့မှန်ပါဗျာတပည့်တော်ငွေကြီးတတ်နိုင်ပါတယ်အေးမင်းငွေကြီးတတ်နိုင်ရင်ကဘာပေါ်မှာရှိတဲ့ဟလာစကူဇက်တွေကစာရွက်တွေကိုအကုန်မှားกว่าတဲ့ထွက်သမျှစာရွက်တွေအကုန်မှားမင်းမှားနိုင်မလားအဲ့လောက်じゃမှားနိုင်မှာမလားမှားနိုင်မှာမှားနိုင်ဘူးเนาะအဲ့ဒါတောင်မှမင်းပဋ္ဌာန်းကမကုန်သေးဘူးတဲ့ဗျဟလာဆရာတော်ကြီးကအဲ့လိုမိန်နေတဲ့အခါကျတော့ယတိဥခန္တီလက်လျှော့သွားရတယ်ဟမ်ယတိဥခန္တီဘာဖြစ်လက်လျှော့သွားရတယ်ပဋ္ဌံတရားတွေကချဲ့မယ်ဆိုလို့ယင်ချဲ့လို့မကုန်ဘူးတဲ့အနန္တနေရနီးပေါင်းများစွာမြောက်များစွာမရင်တွက်နိုင်အောင်ရှိပါလေ။မှန်ရဲ့လား။အေးအဲ့ဒါကြောင့်ပဋ္ဌံတရားတော်နီးပေါင်းမြောက်များစွာနဲ့အမတမခတ်တဲ့တရားတော်ပေါ့နော်။ခတ်တယ်ဆိုတော့နားမလည်ဘူးလို့တော့မတွက်ပါနဲ့နော်။ကိုယ်ပဲဝင်းကျင်တဲ့ကိုယ့်ရဲ့ခန္ဓာထဲမှာရှိနေတဲ့အရှိတရားတွေကိုဟာလားအကြောင်းအကျိုးဆက်ပြီးတော့ဟောပြသွားတာကိုပဋ္ဌံလို့ခေါ်ပါတယ်အကြောင်းနဲ့အကျိုးဘာလို့တာလဲဆက်ပြတာကိုပဋ္ဌံနော်အကြောင်းနဲ့အကျိုးဆက်ပြသွားတယ်အဲ့ဒီတော့လောကမှာသက်ရှိသက်မဲ့အရာဝတ္ထုမှန်သမျှဟာအလကားဖြစ်တည်နေကြတာမဟုတ်ဘူးအကြောင်းနဲ့အကျိုးနဲ့ဖြစ်နေကြတာဆိုတာကိုပဋ္ဌံသင်ရင်ဒီအကြောင်းအကျိုးကိုဘာဖြစ်သွားလဲဆိုတော့လက်ခံနိုင်သွားတယ်နော်လက်ခံနိုင်သွားတယ်လောကမှာအကြောင်းမရှိဘဲနဲ့အကျိုးတရားဆိုတာမဖြစ်ဘူးအဲ့ဒီတော့ဖန်ဆင်းရှင်ဝါဒကိုလက်မခံတော့ဟာလာဖန်ဆင်းရှင်ဝါဒကိုဘာဖြစ်လဲအဲ့ဒါကိုဘာလို့ခေါ်လဲဆိုတော့ပစ္စယပရိက္ခဟဉာဏ်လို့ဒီလိုခေါ်ပါတယ်အကြောင်းကိုသိသိသွားနိုင်တယ်တဲ့အကြောင်းကိုလက်ခံနိုင်သွားတယ်ဟုတ်လားလောကမှာဖြစ်နေတဲ့တတ်ရှိတတ်မဲ့အရာတွေဟာအကြောင်းမကင်းဘူးတဲ့နော်အကြောင်းမကင်းမဲနဲ့ဘာလို့လဲဖြစ်တည်နေကြတာဖြစ်ပေါ်နေကြတာအဲ့ဒီတော့ဖန်ဆင်းရှင်ဝါဒကိုဦးဇင်းတို့ပယ်ပြီးသားဖြစ်မသွားဘူးလားဖြစ်သွားတယ်ဦးဇင်းတို့ဒကာဓမ္မတွေဖန်ဆင်းရှင်ဝါဒကိုလက်ခံရဲ့လား ပဋ္ဌာန်းသိရင်လက်မခံတော့ဘူးเนาะဦးဇင်းတို့ဗုဒ္ဓဝါဒကဖန်ဆင်းရှင်ဝါဒဟုတ်ရဲ့လားမဟုတ်ဘူးเนาะအဲ့ဒီတော့ဖန်ဆင်းရှင်ဝါဒကိုဒီအင်္ဂလန်ကသဒ္ဒနာပညာရှင်တယောက်ကဝေဖန်ဘူးတယ်အဲ့ဒီမှာသူတို့ချင်းစကားပြောတယ်ပေါ့เนาะပြောတော့တယောက်ကဖန်ဆင်းရှင်ဝါဒကိုလက်ခံထားတယ်လက်ခံထားတော့အဲ့ဒီသဒ္ဒနာပညာရှင်ကဘာပြောလဲဆိုတော့ကဲကောင်းပြီကမ္ဘာလောကကြီးဟာအရာအလုံးဟာအဲ့ဒီဖန်ဆင်းခြင်းကဖန်ဆင်းထားတယ်ဆိုတာဟုတ်သလားဟုတ်တယ်ဖန်ဆင်းခြင်းကဖန်ဆင်းထားတယ်အဲ့ဒါဆိုရင်အဲ့ဒီဖန်ဆင်းခြင်းကဘာမစို့ဖန်ဆင်းနိုင်တာပေါ့ဆိုတော့ကိုဖန်ဆင်းခြင်းဝါဒသမားကဟုတ်တယ်ဘာမစို့ဖန်ဆင်းနိုင်တယ်အကုန်ဖန်ဆင်းနိုင်တယ်သူမဖန်ဆင်းနိုင်တာဘာမှမရှိဘူးနော်ကဲအဲ့ဒါဆိုရင်ကောင်းပြီခမရဖန်ဆင်းခြင်းတကူခြင်းဟာသူမမနိုင်တဲ့ကြောက်တုံးကြီးတတုံးကိုဖန်ဆင်းနိုင်ရဲ့လားဒီလိုမေးတယ်သူမမနိုင်နဲ့ပါတဲ့တော့ကြောက်တုံးကြီးတတုံးကိုဖန်ဆင်းမယ်ဆိုတော့မဖန်ဆင်းနိုင်ဘူးဆိုလို့ရှိရင်လည်းပဲတကူးရှင်မဟုတ်ဘူးဆိုတာဖန်ဆင်းရှင်ဝါဒဟာဟာလာပြောတာအလကားပြစ်သွားဖန်ဆင်းပါပြီတဲ့ကြောက်တုံးကြီးကသူမမနိုင်နဲ့ကြောက်တုံးဆိုတော့မခက်ဘူးလားကဲဖန်ဆင်းပြီးတော့ကဲဒီကြောက်တုံးကြီးကိုမပါဆိုတော့ဘယ်နဲ့လုပ်မလဲဟာအဲ့တော့အဲ့ဒီမှာဖန်ဆင်းရှင်ဝါဒကမှဒုက္ခရောက်သွားတယ်နော်လောကမှာအဲ့လိုဟာလာကိုမမနိုင်တဲ့ကြောက်တုံးကြီးမျိုးဖန်ဆင်းပါဆိုတော့ဖန်ဆင်းခြင်းဝါဒဟာအတိပယ်ရှိမရှိအဲ့ဒီမှာစဉ်းစားကြည့်ပေါ့ဗျာနော်ဒါအင်ရောက်မှသိချာစဉ်းစားခုတော့ဆရာတော်ကဒီမှာပဋ္ဌာန်းမဲဟောမယ်ဟာလာအဲ့ဒီတော့ပဋ္ဌာန်းတရားဟာအယိုးဆုံးအရှင်းဆုံးပြောရင်အကြောင်းနဲ့အကျိုးကိုဆက်ဆက်ပြီးတော့ပြတာကိုပဋ္ဌာန်းလို့ခေါ်တယ်လို့ဒီလိုမှတ်ပါနော်အဲ့ဒီတော့ဦးဇင်းတို့ပထမအောက်ကပိစယနေဒီသားကိုဖတ်ကြည့်လိုက်ပါမယ်ဟေတုပိစယောတိဟေတုဟေတုတံမယုတ်တဂါနံဓမ္မာနံတံတမုဋ္ဌာနာနင်းစရူပာနံဟေတုပိစယေနပိစယောဒီမှာဦးဇင်းတို့20အပေါ်ကအကျဉ်းပြတဲ့24ပစ္စည်းကိုဒီမှာမကျဉ်းမကျေပြန်ဟောမှာဟုတ်လားမကျဉ်းမကျေပြန်ဟောမှာဆိုတော့အစီအစဉ်ကနှစ်ခုရှိတယ်နံပါတ်1ကနေတိတိတ္တပဒုတိယကနိတတနာကာရဒါပါဠိလိုပြောတာနားမလည်ဘူးဟုတ်လားနားမလည်ဘူးဆိုတော့မြန်မာလိုပြောရင်လက်ညှိုးညွှန်လိုက်တာနော်လက်ညှိုးညွှန်လိုက်တာလက်ညှိုးညွှန်လိုက်တာဟာအရာဝတ္ထုတစ်ခုကိုပြခြင်းလို့လက်ညှိုးညွှန်တာမဟုတ်လားခုမှကြည့်လိုက်ဟာလာအဲ့လိုလက်ညှိုးညွှန်တာကဟေတုပိစယောတိဆိုတာနဲ့သွားတူတယ်ဟာလာဟေတုပိစယောတိပြီးဘာလို့တာလဲဆိုရင်လက်ညှိုးနဲ့ညွှန်ပြလိုက်တာဟေတုပိစယောဆိုတာဘာလဲဟာလာဟေတုပစ္စယောဆိုတာဘာတွေကိုခေါ်တာလဲဆိုတာကို तू ကပြတာเนาะအဲ့ဒါဟေတုပစ္စယောတိဆိုတဲ့ရှေ့ရဟာဒီဟလာလက်ညှိုးညွန်ပြလိုက်တာ ਨੇ တူပါတယ်ဒီလိုအလွယ်နားလည်လိုက်ပေါ့เนาะအဲ့ဒီနောက်ကအပိုက်အကုန်လုံးဟာလက်ညှိုးညွန်ပြတဲ့အရာဝတ္ထုတွေဖြစ်ပါတယ်ဟလာနောက်ကဟေတုဟေတုသမယုတ်တကနံဓမ္မာနံတံသမုဋ္ဌာနာနင်းစရူပာနံဟေတုပိစယေနပိစယောအဲ့ဒီအပိုက်အားလုံးဟာလက်ညှိုးညွန်ပြတဲ့အရာတွေဖြစ်ပါတယ်လို့ဒီလိုနားလည်လိုက်ဒါနှစ်ပိုင်းဖြစ်သွားပြီနော်အဲ့ဒီတော့လက်ညှိုးညွန်ပြတဲ့အရာတွေမှလည်းပဲအပိုင်းကဟာလာအဲဦးဇင်းတို့၃ပိုင်းခွဲသွားအောင်မယ်နော်ဘယ်နှစ်ပိုင်းခွဲသွားမလဲ၃ပိုင်းခွဲသွားမယ်အဲ့ဒီမှာပထမတပိုင်းကဟေတုဆိုတာကတပိုင်းဟေတုဆိုတာကတပိုင်းနောက်ကဟေတုသံယုတ်တကနံဓမ္မာနံတံသမုဋ္ဌာနာနိစ္စရူပာနံအဲ့ဒီအဓိကတပိုင်းနောက်ဟေတုပိစယေနပိစယောအဲ့ဒါကတပိုင်းအဲ့ဒီတော့လက်ညှိုးညွန်ပြတဲ့အပိုင်းမှာဦးဇင်းတို့ဘယ်နှပိုင်းရှိလဲဟေတုကတပတ်ဟေတုတံပြုတ်တကနံဓမ္မာနံတံသမုဋ္ဌာနာနိစ္စရူပာနံဒါကနောက်တတိယပိုင်းကဟေတုပစ္စယေနပစ္စ ေတုပစ္စယေနပစ္စယောလို့ဒီလိုအပိုင်းကို၃ပိုင်းနားလည်ထားပါနော်နားလည်ထားပြီးတော့ေတုဆိုတဲ့အပိုင်းဒီဟာလာဦးဇင်းတို့အကြောင်းအကျိုးကိုဆက်ဆက်ပြတဲ့ပဋ္ဌံဆိုတာအကြောင်းအကျိုးကိုဆက်ဆက်ပြတာလို့ဦးဇင်းပြောခဲ့တယ်မဟုတ်လားအဲ့ဒီတော့ေတုဆိုတာကအကြောင်းကိုပြောပါတယ်ေတုကဘာလဲအကြောင်းကိုပြောတယ်ေတုတံမြုပ်တကာဏံဓမ္မာဏံတံသမုဋ္ဌာဏံသရူပဏံဆိုတဲ့ဒုတိယအပိုင်းဒီအကျိုးကိုပြပါတယ်ဘာကိုပြတယ်လဲအကျိုးကိုပြပါဟေတုပိသေနပိစယောဆိုတဲ့ဒီအပိုင်းကြတော့တတိကိုပြပါတယ်ဘာကိုပြတယ်လဲအဲ့ဒီတတိကဘာရဲ့တတိလဲဆိုတော့အကြောင်းထဲမှာပါတဲ့တတိပေါ့ဗျာနော်ဟုတ်လားတတိဟုတ်လားစွမ်းအားကိုပြတယ်နော်အဲ့ဒါလို့နားလဲပါအဲ့ဒီတော့ဒီလက်ညှိုးညွန်ပြလိုက်တဲ့အပိုင်းမှာဦးဇင်းတို့အကြောင်းအပိုင်းရှိတယ်အကျိုးအပိုင်းရှိတယ်ဒတ်ဒီအပိုင်းရှိပါတယ်ဘယ်နှပိုင်းလဲ3ပိုင်းအဲ့ဒီတော့ေတုဆိုတဲ့အကြောင်းဟာဟာလားေတုဆိုတဲ့အကြောင်းကြောင့်ဟာလားေတုတံပြုတ်တကာဏဓမ္မဏံတံသမုဒ္ဒနာနိစ္စရူပဏံဆိုတဲ့အကျိုးတွေဖြစ်တယ်ဆိုတာကိုဦးဇင်းတို့နားလည်ရမယ်လက်ခံရမယ်ဟာလားအကြောင်းနဲ့အကျိုးသူအပိုင်းနဲ့သူ꿰ပြပြီးတော့သွားပါတယ်နော်အဲ့ဒီတော့ဟေတုဆိုတာဘာအကြောင်းလဲဆိုတာကိုနားလည်ဖို့မကောင်းဘူးလားကောင်းတယ်ဟေတုဆိုတာသူ့ရဲ့ဟာလားမြန်မာလူကလည်းပဲသူကအခြေခံအကြောင်းဆိုတဲ့အဓိပ္ပာယ်ပဲရပါတယ်ဟေတုဆိုတာလည်းပါတော့မြန်မာလူပြောတော့သူ့ကိုအသက်တက်လိုက်တော့ဟိတ်လို့ခေါ်တယ်ပေါ့နော်ဟိတ်ဟိတ်ဆိုတာလည်းပဲအကြောင်းပါပဲအခြေခံမူလအကြောင်းတရားလို့ဒီလိုအဓိပ္ပာယ်ရဘယ်လိုရလဲအခြေခံမူလအကြောင်းတရားနော်အဲ့ဒီတော့အဲ့ဒီအခြေခံမူလအကြောင်းတရားဒီဘယ်နှပါးရှိတယ်လဲဆိုရင်ဘေးတက်ရင်6ပါးရှိတယ်လို့နားလည်လိုက်ပါအဲ့ဒီတော့ဖိတ်ဘယ်နှပါးရှိတော့6ပါးဟာလားဖိတူကိုဦးဇင်းတို့မြန်မာလိုပါဠိပြတ်ပြောလိုက်တဲ့အခါကျတော့ဟိတ်လို့ခေါ်တယ်ဘာလို့ခေါ်လဲဟိတ်လို့ခေါ်တယ်အကြောင်းပေါ့နော်အဲ့ဒီဟိတ်ကဘယ်နှပါးရှိတော့6ပါးရှိတယ်အဲ့ဒီဟိတ်တရားကြောင့်အကြောင်းတရား6ပါးကြောင့်နောက်ကဟိတ်ကြောင့်ဖြစ်တဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒုတိယအပိုင်းတရားတွေဖြစ်ပါလိမ့်မယ်နော်အဲ့ဒီတော့လောကဥပမာအပြင်ပြောရရင်ဦးဇင်းတို့ဘာနဲ့ဥပမာတူတယ်လဲဆိုတော့ရေတောင်မြည်လျင်ကိုသစ်ပင်ကိုစီပင်စီမှုလုံးလာပြုတ်တော့တဲ့သစ်ပင်တပင်ရဲ့ရေတောင်မြည်ဟာလာသစ်ပင်တပင်မှာရေတောင်းမြစ်မရှိဘူးလားအဲ့ဒီရေတောင်းမြစ်ရှိမှသစ်ပင်ဟာရှင်တန်ပါတယ်မှန်ရဲ့လားရေတောင်းမြစ်မရှိဘူးဆိုရင်သစ်ပင်ဟာရှင်တန်နိုင်မှာမလားမရှင်တန်နိုင်ဘူးသစ်ပင်တပင်မှာရေတောင်းမြစ်ဟာအဓိကလို့ဒီလိုနားလည်ပါဟုတ်ရဲ့လားအဲ့ဒီတော့သစ်ပင်မှာရေတောင်းမြစ်ရှိတယ်အဲ့ဒီရေတောင်းမြစ်ကိုအကြောင်းပြုပြီးတော့အပေါ်ကပင်စီရောမထွက်ဘူးလားပင်စီလည်းပဲထွက်တယ်ရှင်တန်နေတည်ရနေခိုင်မြဲတယ်နောက်ပြီးတော့အဲ့ဒီပင်စီကိုအကြောင်းပြုပြီးတော့အကိုင်းအထက်အရွက်လက်ကြီးမထွက်ဘူးလားအပွင့်သီးတွေကမထွက်ဘူးလားထွက်တယ်အဲ့ဒီအပွင့်သီးနဲ့ပင်စီတွေဖြစ်ပေါ်လာတာဖြစ်ပေါ်ပြီးတော့တည်ရနေတာဟုတ်လားတည်ရပြီးတော့တိုးပွားလာတာဒီဘာကြောင့်လဲဆိုတော့အခြေခံအကြောင်းတရားဒီပါလေရေတောင်းမြည်လို့ဒီလိုနားလည်ပါဒါသစ်ပင်ဥပမာကိုဒါဦးဇင်းကအရင်ပြောလိုက်တာနော်အဲ့ဒီတော့သစ်ပင်ဥပမာကိုနားလည်ပြီဆိုလို့ရှိရင်ခုနဟိတ်တရားကိုသွားမယ်ဦးဇင်းတို့ဒီဟိတ်တရားဒီဟိတုပစ္စည်းဟာဦးဇင်းတို့တက်ရှိတက်မဲ့မှာဘာကိုပြောတယ်လဲဆိုရင်တက်ရှိအပိုင်းကိုပြောပါတယ်ဟိတုပစ္စည်းကဘယ်မှာရှိတယ်လဲဆိုရင်တက်ရှိမှာရှိမယ်ဦးဇင်းတို့တတ္တဝါတွေရဲ့တန်တာမှာရှိမယ်ပေါ့နော်တက်မယ်ဟောလာသစ်ပင်တောတောင်ရေမြေစရှိတဲ့တက်မယ်အရာဝတ္ထုတွေမှာဒီဟိတုပစ္စည်းမရှိဘူးလို့နားလည်ပါနော်မှတ်တာနော်ဒီဟိတုပစ္စည်းဟာဘယ်မှာရှိတယ်လဲတက်ရှိတတ္တဝါတွေရဲ့တန်တာမှာရှိပါတယ်ဦးဇင်းတို့ရဲ့တန်တာမှာရှိပါတယ်ဒကာဒကမတွေရဲ့တန်တာမှာရှိပါတယ်သစ်ပင်တောတောင်ရေမြေတက်မယ်တွေမှာရှိပါမလား မရှိဘူးလို့ဒီလိုအကြံဉာဏ်အပြင်နားလည်ထားပါအဲ့ဒီတော့သစ်ပင်တစ်ပင်မှာရေတောင်းမြင့်နဲ့ဟာလာဟိတ်6ပါးနဲ့တူပါတယ်အဲ့ဒီဟိတ်6ပါးကဘာလဲဆိုတော့အဲ့ဒီဟိတ်6ပါးကိုကိုသိန်းတို့အကြံဉာဏ်ဒုတိယအဆင့်ခွဲလိုက်ရင်နော်တတဝါရီရဲ့တန်တမာဖြစ်နေတာဟာဦးဇင်းတို့ဟာလာတက်ရှိတတဝါရီကိုခွဲလိုက်တဲ့အခါကျတော့ယုတ်တရားနဲ့နန္တရားပဲရှိပါတယ်။ဘာနဲ့ဘာပဲရှိလဲ။ယုတ်တရားနဲ့နန္တရားနော်။မနေ့ကပြောခဲ့တဲ့ပရမတ္ထတရား၄ပါးနဲ့ပြောရင်စိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့ဆိုတဲ့၃ပါးရှိတယ်နော်။နိဗ္ဗာန်ရောရှိရဲ့လား။နိဗ္ဗာန်တော့မရှိဘူးပေါ့နော်။ဘယ်နှပါးရှိမလဲအမှန်တရား၄ပါးထဲမှာဦးဇင်းတို့တန်တမာဘယ်နှပါးရှိမလဲစိတ်စေတသိက်ယောအဲ့ဒီစိတ်နဲ့စေတသိက်ကိုပေါင်းလိုက်တဲ့အခါကျတော့နန်းလို့ဒီလိုခေါ်ပါတယ်နော်အဲ့ဒီတော့ဒီဦးဇင်းတို့ရဲ့တန်တမာစိတ်တရားဟာကုသိုလ်ဟိတ်ရှိပါတယ်အကုသိုလ်ဟိတ်ရှိပါတယ်ပြောပါဘာဟိတ်နဲ့ဘာဟိတ်လဲကုသိုလ်ဟိတ်အကုသိုလ်ဟိတ်ဦးဇင်းတို့ဟာလာနေစဉ်ပြုလုပ်နေတဲ့လုပ်ငန်းဟာနှစ်မျိုးပဲရှိပါတယ်ပြည်တည်းကောင်းတဲ့အလုံးနဲ့မကောင်းတဲ့အလုံးဘာနဲ့ပါလဲကောင်းတဲ့အလုံးနဲ့မကောင်းတဲ့အလုံးလုပ်နေကြအဲ့ဒီတော့ကုသိုလ်နဲ့အကုသိုလ်ပေါ့ဗျာနော်အဲ့ဒီတော့ကုသိုလ်ဖြစ်ဖို့ရာအကြောင်းတရားသည်၃ပါးရှိပါတယ်အကုသိုလ်ဖြစ်ဖို့ရာအကြောင်းသည်၃ပါးရှိပါတယ်အဲ့ဒါကိုအကုသိုလ်ဟိတ်၃ပါးလို့ဒီလိုခေါ်ပါတယ်ကုသိုလ်ဟိတ်၃ပါးလို့ဒီလိုခေါ်ပါတယ်နော်အဲ့လိုခွဲလိုက်တာဟိတ်၆ပါးကိုအရှင်ဘုရားရှင်းနေလိုက်တာဗာဒီလို့မြန်မြန်ပြောပါဟာလာပြောပါဆိုရင်ရှင်းရှင်းပြောပါမယ်အများနားလည်ထားတဲ့တရားပါပဲနော်ဟိတ်လို့ပြောလိုက်လို့အကြောင်းလို့ပြောလိုက်လို့ဦးဇင်းတို့တရားဓမ္မတွေနားမလည်ကြတာတကယ်တော့အဲ့ဒီဟိတ်တရားတွေဆိုတာတခြားမဟုတ်ဘူးလောဘရေဒေါသရေမောဟရေဘယ်နှခုလဲအကုသိုလ်ဟိတ်၃ပါးအကုသိုလ်ဟိတ်ဘယ်နှပါးလဲ၃ပါးဘာတွေလဲလောဘရေဒေါသရေမောဟရေအဲ့ဒါအကုသိုလ်ဖြစ်ကြောင်းအခြေခံအကြောင်းတရား၃ပါးပေါ့နော်ဒီဘက်ပိုင်းမှာကုသိုလ်ဟိတ်၃ပါးကုသိုလ်ဖြစ်ကြောင်းတရား၃ပါးကဘာလဲဆိုတော့လောဘရဲ့စန့်ကျင်ဘက်အာလောဘအာလေးထဲလိုက်နော်ဒေါသရဲ့စန့်ကျင်ဘက်အာဒေါသပြီးကြတော့မောဟရဲ့စန့်ကျင်ဘက်အာမောဟပြီးသားပါဟုတ်တယ်မလားအာလောဘရဲ့အာဒေါသရဲ့အာမောဟရဲ့အရှင်ဘုရားလည်းအဲ့လိုရှင်းရှင်းပြောရင်တပည့်တော်တို့ကနားလည်သားပဲနော်ဟိတ်ဒီအကြောင်းဒီအမြင့်ဒီနဲ့ရှုပ်နေတယ်လားအာသာအဲ့လိုဟောတော့ကြလဲအဲ့လိုဖြစ်သွားတာပေါ့ဗျာနော်အဲ့ဒီတော့ဒီဟေတုပစ္စည်းဟေတုဆိုတဲ့ပုဂ္ဂိုလ်ရွတ်လိုက်ပြီဆိုရင်ဦးဇင်းတို့တရားဓမ္မတွေဘာကိုသွားမြင်ရမလဲဆိုရင်အဲ့ဒီလောဘဒေါသမောဟအာလောဘအာဒေါသအာမောဟဆိုတဲ့တရား6ပါးကိုပြီးမြင်လိုက်ဟုတ်လားဟေတုဆိုတာအဲ့ဒီ6ပါးကိုခေါ်တာဟေတုဆိုတာဘာလဲလောဘဒေါသမောဟအာလောဘအာဒေါသအာမောဟခက်သလားမခက်ဘူးဗျာနော်အဲ့ဒီတော့ဟာလာစာလုံးပြီလို့ပြောမယ်ဆိုလို့ရှိရင်တော့ဦးဇင်းတို့သင်ရတာကတစ်မျိုးပေါ့နော်ဟေတုဟူသောဟာလာကရိုင်းပဲဤအရာကလောဘဒေါသမောဟအာလောဘအာဒေါသအာမောဟဟုဆိုအပ်သောဟိတ်၆ပါးပစ္စည်းတရားရဤလို့ဒီလိုသင်ရတာရှည်တာပေါ့ဗျာလားနော်အဲ့တော့ဟေတုလို့ရွတ်လိုက်ပြီဆိုလို့ရှိရင်ဘေးသက်ကြီး၆ပါးပဲရှိတယ်လို့ဒီလိုနားလည်လိုက်ဟောဦးဇင်းတို့တရားဓမ္မတွေပဋ္ဌာန်းတက်သွားပြီဟာလားပဋ္ဌာန်းဘာဖြစ်လဲတက်သွားပြီအဲ့ဒီဟေတုပစ္စည်းရောလို့ရွတ်လိုက်တာအဲ့ဒီဟိတ်၆ပါးကိုပြောတာနော်ဘာကိုပြောတာလဲဟိတ်၆ပါးကိုပြောတာလောဘရေဒေါသရေမောဟရေအာလောဘရေအာဒေါသရေအာမောဟရေအဲ့ဒီတော့ဦးဇင်းတို့အကုသိုလ်ဖြစ်ဖို့ရန်အတွက်အကြောင်းတရားသည်၃ပါးအကုသိုလ်ဟိတ်၃ပါးလို့ဦးဇင်းတို့ပြောပါတယ်နော် အဲ့ဒီတော့စဉ်းစားကြည့်ရအောင်အကုသိုလ်လုပ်ငန်းတွေလုပ်နေကြတဲ့ပုဂ္ဂိုလ်တွေအခြေခံဟာလောဘကိုအခြေခံပြီးတော့ဖြစ်ပါတယ်ဒေါသကိုအခြေခံပြီးတော့ဖြစ်ပါတယ်မောဟကိုအခြေခံပြီးတော့ဖြစ်ပါတယ်စဉ်းစားကြည့်နော်ဦးဇင်းတို့တရားဓမ္မတွေဒီလူကျင်တာတခုလူကျင်တဲ့လောဘစိတ်ကလေးဖြစ်လာပြီဆိုလို့ရှိရင်ကုလူကျင်တဲ့တက်ရှိတက်မဲ့အရာတွေကိုရဖို့ရအတွက်အာမထုတ်ကြဘူးလားပထမကကြံစီတယ်နော်လူကျင်တဲ့လောဘစိတ်လေးစိတ်ထဲမှာဖြစ်လာပြီဆိုလို့ရှိရင်တက်ရှိတက်မဲ့နော်အရာဝတ္ထုရဖို့ဗာလေးလူကျင်တဲ့ညာလေးလူကျင်တဲ့ပေါ့နော်အဲ့ဒါလို့တက်ရှိတက်မဲ့အရာလေးကိုလူကျင်တောင်းတတဲ့တရားလေးဖြစ်ပေါ်လာပြီဆိုရင်အဲ့ဒီပစ္စည်းကိုဟာလာအရာဝတ္ထုကိုရဖို့စိတ်ကမကြံစီဘူးလားကြံစီတယ်ကြံစီရုံနဲ့မဟုတ်ဘူးပါဇက်ကလည်းပဲမနေနိုင်တော့ထုတ်ပြောတယ်နော်ငါဗာလေးတော့လိုချင်လိုက်တာမပြောဘူးလားပြောတယ်ပြောပြီးတော့ပြောရုံနဲ့မပြီးဘူးတချို့ပုံကိုယ်တွေကြတော့ဟာလာကာယကံမြောက်ဟာလာအာမထုတ်ကြဘူးလားအာထုတ်ကြတယ်အဲ့ဒီတော့ဦးဇင်းတို့နေ့စဉ်လုံရှားဟာလာရုံးကံပြီးတော့သွားနေကြတာဒီလောဘကိုအခြေခံပြီးတော့သွားနေကြတာဟုတ်ရဲ့လားဦးဇင်းတို့တရားဓမ္မတွေဟာလာမနက်မိုးလင်းကနေမိုးချုပ်တချို့ကြတော့ဟာလာညနေကနေပြီးတော့မနက်မိုးလင်းအထိအလုံးလုံးနေကြတာဘာအခြေခံလို့ဘတ်ဆန်လိုချင်လို့ဒေါ်လာလိုချင်လို့ဟာလာမလိုချင်ရင်လုပ်ပါမလားလိုချင်လို့လုပ်တာမို့လားအဲ့ဒီတော့ပင်မမှန်ရောသိရဲ့လားမသိဘူးတဲ့နော်အဲ့ဒီတော့ဘာကိုဆိုလိုတာလဲဆိုတော့ဦးဇင်းတို့ကလူချင်းမှုလောဘကိုအခြေခံပြီးတော့ဦးဇင်းတို့တရားဓမ္မတွေနေ့စဉ်လှုပ်ရှားမှုတွေမဖြစ်ဘူးလားအဲ့ဒါတွေကိုဦးဇင်းတို့စာလုံးပြောလိုက်တော့ကာယကံရဲ့ဝစီကံရဲ့မနောကံရဲ့တဲ့ဟာလားအဲ့ဒီတော့လောဘသည်ကောင်းတဲ့တရားလားမကောင်းတဲ့တရားလားမကောင်းတဲ့တရားကြောင့်ဖြစ်လာတဲ့กายกรรมมุวจีกรรมมุตั้วล่ะหลุช้ามุฤาก็อุเซนโนก้าวไหนมามะล่ะไม่ก้าวมุไม่ก้าวมุโซดไม่หลุเพ้อတော့มะหนีแน่บ่เปียเนาะฮ่าอุเซนโนโลภะก็2မျိုးရှိပါတယ်เนาะโลภะ2မျိုးก็บาแลโซดเตียะเดโลภะเนี่ยมะเตียะเดโลภะอะยินเบยก็โลภะก็เตียะดาเมียนชีเตล่ะโหลดูတော့ซอล่ะซอระก็ตัดเสียชีดาบ่เนาะกุปิสีโกฮ่าล่ะကိုယ်ပေါင်းအတွင်းကရတဲ့ရတိုက်တာလေးကိုလိုချင်တာကြတော့အဲ့ဒီလောဘသည်တရားတဲ့လောဘဟာလာကိုယ့်ဘာကိုအလုံးလုံးဒေါ်လာလာလိုချင်လို့ကိုယ့်ဘာကိုအလုံးလုံးတာနော်သူကမထိခိုက်အောင်အလုံးလုံးတာသည်ဒီလိုလောဘမျိုးကြတော့တရားတဲ့လောဘပေါ့နော်ဟုတ်လားအေးသူတပားပိုင်ဆိုင်နေတဲ့ပစ္စည်းတွေကိုဟာလာမတရားသဖြင့်လိုချင်လာပြီဆိုရင်အဲ့ဒီလောဘသည်တရားတဲ့လောဘလားမတရားတဲ့လောဘလားအရာကိုအတ္တမလောဘလို့ဒီလိုခေါ်ပါတယ်ဗျာနော်အဲ့ဒီတော့တရားတဲ့လောဘကဟောလားအကုသိုလ်တော့အကုသိုလ်ပေါ့ဒါပေမဲ့သိအပြစ်မကြီးဘူးနော်မတရားတဲ့လောဘမျိုးမှဘာဖြစ်တာလဲဟာပို့ပြီးတော့အပြစ်ကြီးတယ်နော်အဲ့ဒီတော့လူတွေဟာဒီလောဘလေးဟာလားတရားတဲ့လောဘလေးကတော့ရှိနေရပါဘူးဗျာနော်မရှိဘူးဆိုလို့ရှိရင်လည်းပဲဟာလားတရားမှအလုံးလုံးကြပါလေမဟုတ်ဘူးဟာလားယက်တီလိုတော့ရပါမလားမရဘူးအဲ့ဒီတော့ဘာလုံးရမလဲဆိုတဲ့အခါကျတော့နေ့စဉ်နေ့စဉ်မိမိတို့ရှားပွေစုဆောင်ပြီးတော့နေတဲ့စီးပွားဥစ္စာတွေလုပ်ငန်းတွေလုပ်တဲ့နေရာမှာဦးဇင်းတို့လောဘအစွန်တအားကြီးထွက်မသွားအောင်ဘာကိုဟာလားအာယုံပြုထားရမလဲဆိုရင်ဦးဇင်းတို့စိတ်ဓာတ်သူကျွယ်ရဲ့ဟုတ်လားစိတ်ထားလေးထားရမယ်ဘယ်သူရဲ့စိတ်ထားလေးရောစိတ်ဓာတ်သူကျွဲဆိုတာအနာဂံနော်အနာဂံတရားကြီးတရားဟောတဲ့နေရာမှာသိကောင်းတဲ့တရားကြီးပေါ့နော်သူတေဂံဤကြတော့သူ့ရဲ့သားသမီးတွေကိုမှားတယ်သားတို့သမီးတို့အဖေကနောက်ဆုံးစကားသုံးပါးမှာခဲ့မယ်ယတနာသုံးပါးကိုကြည်ညိုကြနံပါတ်1နော်ယတနာသုံးပါးကိုပါလေသရဏဂုံမြဲရနံပါတ်2 5ပါးတိလားရဲရမယ်ဘာလို့ရမလဲရဲရမယ်နံပါတ်3ကကိုရှာဖွေထားတဲ့ပစ္စည်းဥစ္စာတွေတာလနာတော်အတွက်ခွဲခြားပြီးတော့သုံးဆောင်ကြဟုတ်လားပါတယ်လေ ငါတို့ရှာဖွေတဲ့ပစ္စည်းတွေနော်ငါတို့ပိုင်ဆိုင်နေတဲ့ပစ္စည်းတွေဟာသာသနာပြုဖို့သာသနာတော်ကြီးကိုလှူဒန်းဖို့ဟုတ်လားဒါရင်မဟုတ်သေးပဲနဲ့ပေါ့ဟိုမိဘတွေကိုပြုစုဖို့မိသားစုကိုလည်းပဲဟုတ်လားတင့်တယ်အောင်ထားဖို့ဒါလေးတွေတရားသဖြင့်ဒီလိုစိတ်လေးတွေထားလိုက်မယ်သာသနာပြုဖို့ဆိုတဲ့ရည်ရွယ်ချက်ထားလိုက်တော့ဟုတ်လားကုသိုလ်စိတ်လေးဖြစ်မသွားဘူးလားဟုတ်အောင်ဦးဇင်းတို့ဒကာဓမ္မတွေဟုတ်လားဒီပြည်တကဘုံတော်ကြီးကြောင့်လှူဖို့ဆိုတော့ဟာလာဥပါတိုင်းဒီပါတွေပိုစင်းညเนาะအဲ့ဒါလောဘကြောင့်ဟုတ်ရဲ့လားဘာလို့ဘာအတွက်တော့လှူဖို့ဆိုတော့ကုသိုလ်စိတ်ဖြစ်မသွားဘူးလားဒါမျိုးကြတော့လှုပ်ပါဟုတ်လားကြိုက်တဲ့လောက်လှုပ်เนาะအဲ့ဒါလိုပါเนาะအဲ့ဒါလိုစိတ်ကလေးပြောင်းလိုက်တဲ့အခါကျတော့ကုသိုလ်စိတ်လေးဖြစ်မသွားဘူးလားအဲ့ဒါကြောင့်စိတ်ထားတက်ရင်မြတ်ပါတယ်လို့အဲ့လိုပြောတာเนาะအဲ့ဒီတော့ပေးတတ်ရည်ဟုတ်လားအကုသိုလ်တွေဖြစ်တာဟာလောဘကိုအခြေခံပြီးတော့ဖြစ်ပါတယ်နောက်တစ်ခုကဒေါသကိုအခြေခံပြီးတော့လည်းဖြစ်ပါတယ်ဘာကိုအခြေခံပြီးတော့ဖြစ်တာဒေါသကိုအခြေခံပြီးတော့ဖြစ်တယ်ဟုတ်လားစိတ်ထဲမှာတစ်ခုကိုမကြည်မနက်ဒေါသစိတ်ဖြစ်ပြီးဆိုလို့ရှိရင်ဟုတ်လားကိုဒေါသဖြစ်တဲ့တက်ရှိတက်မဲ့အရာထိခိုက်အောင်မကြံစီဘူးလားကြံစီတယ်ပြောရောမပြောဘူးလားတချို့ကြမနေနိုင်ဘူးပြောတယ်နော်တချို့ကြတော့ပြောရုံနဲ့မဟုတ်ဘူးဟာလာလက်တွေလက်ပါသွားတယ်နော်ဟာလက်ကပါသွားတယ်ထားလိုက်ပြီနော်ဒေါ်လာဖြစ်ဒါဘာကိုပြောတယ်လဲဆိုတော့အဲ့ဒီကာယကံမှုဝစီကံမှုတွေကဘာကိုအခြေခံဖြစ်သွားတယ်ဒေါသကိုအခြေခံပြီးတော့ဖြစ်ပါတယ်ဟာလာအဲ့ဒီတော့ဦးဇင်းတို့ဒီနံပါတ်၁ပေါ့ခုနလောဘကိုဦးဇင်းပြောခဲ့တယ်နော်လောဘဖြစ်လာတဲ့အခြေဟုတ်လားရိုးရိုးတာမန်လောဘလေးဦးဇင်းတို့ဖြစ်တယ်ဖြစ်ပြီးတော့အဲ့ဒီလောဘကိုအခြေခံပြီးတော့ဦးဇင်းတို့သွားလာလှုပ်ရှားနေတာကဓာရီကဘာလဲဆိုတော့လောဘကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အကျိုးတရားတွေလို့ဒီလိုပြောရတယ်နော်ဘာတရားတွေလဲအကျိုးတရားတွေလိုချင်တဲ့စိတ်လေးကဟိတုဆိုတဲ့အပိုင်းမှာပါသွားတယ်အကြောင်းဖြစ်သွားတယ်နော်အဲ့ဒီလိုချင်တဲ့အာကိုအကြောင်းပြုပြီးတော့လိုချင်တဲ့ပစ္စည်းကိုရအောင်ကြံစီတာပြောဆိုတာနောက်ပြီးတော့လှုပ်ရှားတာသွာလာတာယုံကံတာတွေသည်သေတုတံမြုပ်တကာဏံဓမ္မာဏံတံသမုဋ္ဌာဏာနင်းစာရူပာဏံဆိုတဲ့ဒုတိယအကျိုးအပိုင်းဖြစ်သွားတယ်မဖြစ်ဘူးလားဖြစ်သွားတယ်အဲ့ဒီတော့သေတုလောဘအပိုင်းနဲ့ကြည့်ရင်သေတုကလောဘကိုယူပါသေတုတံမြုပ်တကာဏံဓမ္မာဏံတံသမုဋ္ဌာဏာနင်းစာရူပာဏံဆိုတဲ့အကျိုးအပိုင်းဒီလောဘကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့ကာယကံဝစီကံမနောကံဒီတရားတွေကိုမလုပ်ရမလဲယူရမေဟာလာအဲ့ဒီတော့လောဘကိုအခြေခံပြီးတော့လောဘစိတ်တွေဖြစ်ပါတယ်နော်မဖြစ်ဘူးလားဖြစ်တယ်လောဘစိတ်တွေဖြစ်တယ်ပြီးကြတော့အဲ့ဒီလောဘစိတ်တွေဖြစ်တော့လောဘစိတ်တွေကိုအခြေခံပြီးတော့သွာလာတာလှုပ်ရှားတာယုံကံတာတွေဟာအဲ့ဒါတွေကယုတ်တရားလို့ခေါ်တယ်နော်အဲ့ဒီယုတ်တရားဘာယုတ်လဲဆိုတော့စိတ်ကြောင့်ဖြစ်တဲ့ယုတ်ဘာယုတ်လဲစိတ်ကြောင့်ဖြစ်တဲ့ယုတ်စိတ်တစားယုတ်လို့စာပေလို့ခေါ်ပါတယ်ယုတ်ကလည်းပဲဥစဉ်တော့စိတ်ကြောင့်ဖြစ်တဲ့ယုတ်ရှိပါတယ်နော်နောက်ပြီးတော့ကံကြောင့်ဖြစ်တဲ့ယုတ်ရှိပါတယ်နောက်ပြီးတော့အစာအာဟာရကြောင့်ဖြစ်တဲ့ယုတ်ရှိပါတယ်နောက်ပြီးတော့ญาတိဥတုကြောင့်ဖြစ်တဲ့ယုတ်ရှိပါတယ်ယုတ်ဘယ်နှပါးလဲ၄ပါးကံကြောင့်ဖြစ်တဲ့ယုတ်เนาะဒါကတော့ဟုတ်လားဦးဇင်းတို့အတိတ်ဘဝကံကြောင့်ဖြစ်ပေါ်လာတဲ့ယုတ်ဦးဇင်းတို့ရနေတဲ့ခန္ဓာเนาะနောက်ပြီးတော့စိတ်ကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကြတော့လောဘစိတ်တွေတအားလုံလုံကဲကဲဖြစ်နေရင်သူ့ရဲ့မျက်နှာမှာမပေါ်ဘူးလားပေါ်တယ်လောဘတော့သိမသိတာဘူးဒေါသကြတော့သိတာလေဟာလာဒေါသစိတ်ဖြစ်ပြီဆိုရင်ယုတ်တရားတွေကလည်းပြောင်းသွားတာဗျဟာလာယုတ်တရားတွေကဟာလာမျက်နှာကြီးနီးလာမယ်ဟာလာမျက်လုံးကြီးနီးလာမယ်မျက်ကောက်နီးနေကြည့်မယ်ဟာလာပြီးကြတော့ခန္ဓာကိုယ်ကလည်းပဲလှုပ်ရှားမှုတွေကကြမ်းတမ်းမသွားဘူးလားဉာဏ်စံမသွားဘူးလားအဲ့ဒါစိတ်ကြောင့်ဖြစ်တဲ့စေတသယုတ်ဒီနော်စိတ်ကြောင့်ဖြစ်တဲ့စေတသယုတ်ဒီအဲ့ဒီတော့စေတသယုတ်ဒီလည်းပဲရှိပါနောက်ပြီးတော့အာဟာရကြောင့်ဖြစ်တဲ့ယုတ်ဒီဟာလာနုနုညံ့ညံ့ဟာလာအစာအာဟာရကောင်းကောင်းစားရရင်ယုတ်ဟာမနှုတ်ပြူဘူးလားလူပြိုတဲ့အစာရည်စာကြမ်းကြမ်းတန်တန်စားရပြီမဝရည်စာစားရပြီဆိုပိန်ချုံပြီးတော့မဖြစ်ဘူးလားဖြစ်တယ်ဟာလားအမ မေရိကကလူတွေနဲ့ဦးဇင်းတို့ဗမာပြည်ကလူတွေရုပ်ကြည့်ရတာကတခြားစီနော်အဲ့ဒါပါလဲဆိုတော့အာဟာရကြောင့်ဖြစ်တဲ့ရုပ်တွေဟာလည်းပဲပြောင်းလဲပြီးတော့နေတယ်အာဟာရကြောင့်ဖြစ်တဲ့ရုပ်တွေလို့ဒီလိုနားလဲရနော်နောက်ပြီးတော့ယာတိဥတုကြောင့်ဖြစ်တဲ့ရုပ်နွေယာတိမှာဖြစ်တဲ့ခန္ဓာကတစ်မျိုးရုပ်တရားကတစ်မျိုးစောင်းယာတိမှာဖြစ်တဲ့ခန္ဓာရုပ်တရားတွေကတစ်မျိုးတူရဲ့လားမတူဘူးရုပ်တရားတွေကလည်းပဲဥတုကြောင့်လည်းပဲမပြောင်းလဲဘူးလားဒါဥတုကြောင့်ဖြစ်ပြောင်းလဲတယ်အဲ့ဒီတော့ဒီနေရာမှာကုသင်းတို့ခုနပြောနေတဲ့ဟိတုအယလောဘစိတ်ဖြစ်နေတာဆိုတော့ဟုတ်လားစိတ်တသမုဋ္ဌာဏံတန်သမုဋ္ဌာဏာနင်းစရူပာဏံဆိုတဲ့ရုပ်တရားသည်ဘာရုပ်တရားဖြစ်စိတ်ကြောင့်ဖြစ်တဲ့ရုပ်တရားဖြစ်ပါတယ်ဟုတ်လားဘာကြောင့်ဖြစ်တဲ့ရုပ်တရားလဲစိတ်ကြောင့်ဖြစ်တဲ့ရုပ်တရားအဲ့ဒါကြောင့်လောဘသည်အာကုသို့ရဲ့အခြေခံမှာအဲ့ဒီလောဘကိုအခြေခံပြီးတော့လောဘနဲ့ပတ်သက်တဲ့လောဘဟာလားစိတ်တွေစေတသိက်တွေဖြစ်ပါမယ်လောဘစိတ်ကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားတွေဖြစ်ပါမယ်အဲ့ဒီစိတ်စေတသိက်ယုတ်တရားတွေဒီဘယ်အပိုင်းသွားမလဲဟေတုတံပယုတ်တကာဏံဓမ္မာဏတံသမုဋ္ဌာနာနင်္စရူပာဏဆိုတဲ့အကျိုးတရားဖြစ်ပါတယ်တဲ့နော်ဟာလားအဲ့ဒီတော့ဘေးသက်ကြီးဦးဇင်းတို့ဟာလာဒီလောကမှာတရားတွေဟာအကြောင်းတရားကင်းပြီးတော့ဖြစ်တယ်ဆိုတာရှိရဲ့လားမရှိပါဘူးမရှိဘူးเนาะတစ်စုံတစ်ခုကိုတက်တက်မတ်မတ်လိုချင်နေပြီဆိုလို့ရှိရင်ဟာလာရုပ်တရားတွေကလည်းပဲလောဘကြောင့်ဖြစ်တဲ့ရုပ်တရားတွေပြောင်းလဲသွားတယ်လောဘကြောင့်စိတ်ဖြစ်တဲ့စိတ်တွေဟာလည်းပဲပြောင်းလဲသွားပါတယ်เนาะဦးဇင်းတို့ဝတ္ထုတစ်ခုပြောပြဘုရားလက်တကနမျက်စိကဲ့သို့ဆွမ်းတဲ့နေရာမှာဣတရရတဲ့အရှင်အနုရုဒ္ဓာကြားဘူးတယ်နော်အရှင်အနုရုဒ္ဓာရဲ့ညီမတယောက်ရှိတယ်နော်အဲ့ဒီညီမတယောက်ကတနေ့တော့သူကဘာဖြစ်လဲဆိုတော့ခန္ဓာကိုယ်မှာရုပ်ပြတ်ဆင်းပြတ်အနာယောဂါကြီးပေါက်တယ်ရုပ်ပြတ်ဆင်းပြတ်အနာကြီးယောဂါမျိုးလို့ပေါ့နော်ရှင်သာရိအရှင်နုရုဒ္ဓသူတို့အိမ်ကြွလာတော့အဲ့ဒီညီမတော်ကအရှင်နုရုဒ္ဓကိုထွက်မတွေ့ဘူးထွက်မတွေ့တော့ဘာကြောင့်လဲဆိုတော့မမဗျာသူ့ခန္ဓာမှာအနာယောဂါတွေကရုပ်ပြတ်ခြင်းမြတ်ပေါက်နေတာဆိုတော့မထွက်ရဲဘူးဗျာရှက်နေတယ်တဲ့နော်အဲ့ဒီတော့အဲ့ဒီယောဂါတွေပြောက်အောင်ဆိုပြီးတော့အရှင်နုရုဒ္ဓကသူ့ရဲ့ညီမကိုဘာလုပ်ခိုင်းတယ်လဲဆိုတော့ဒူဘိုင်းဆိုင်နဲ့ဟာလာသူဝေစားထားတဲ့လက်ဝတ်တန်းစာယရနာတွေကိုထုတ်ဖွဲ့ရောင်းချထုတ်ဖွဲ့ရောင်းချပြီးတော့ဆွန်စားစရက်တစ်ခုစောက်ပါတဲ့နော်အိန္ဒိယမှာငကိုတော့ကတော့ရွာထဲမှာလည်းပဲဆွန်စားစရက်တည်ရှိပါတယ်နော်တန်ဃာတွေဆွန်ခံရင်းနဲ့အဲ့ဒီစရက်မှာအချိန်မမီတော့ဘူးဆိုရင်စရက်မှာပဲဝင်ပြီးတော့ဖုံးပေးကြနော်အဲ့ဒီစရက်စောက်ပြီးတော့အဲ့ဒီစရက်မှာကြွလာတဲ့တန်ဃာတော်တွေကိုဝေယဝစ္စလုပ်ပါအလားတပိတိပါရီစီပီကြံနေပါရီတိုက်နော်အဲ့ဒါလို့ဝေယဝဇ္ဇာတွေလုံးလို့အဲ့လိုခိုင်းတော့အဲ့ဒီအတိုင်းပဲညီမကလှုပ်ပါလေလှုပ်တော့သူ့ရဲ့ခန္ဓာကိုယ်ရုပ်ပြတ်ဆင်းပြတ်အနာယောဂါတွေပျောက်သွားတယ်နော်ပျောက်သွားပြီးတော့အဲ့ဒီကုသိုလ်ကံဒီကြောင့်သူဟာပေတဲ့ခါကျတော့နတ်ပြည်မှာဖြစ်နတ်ပြည်မှာကျတော့သူများလို့ဗုံမိမ့်ပန်ကြီးနဲ့သွားဖြစ်တာမဟုတ်ဘူးသူကတမျိုးဖြစ်တာထူထူဆန်းဆန်းနတ်သား၄ယောက်ပိုင်နဲ့ရဲ့အလဲဘဟုမှာသွားဖြစ်နော်သူကနတ်သားနတ်သမီးတွေကြတော့ဦးဇင်းတို့လူတွေလို့ကိုးလာပွဲဆဲလာတော့ကိုရင်ဒီပါတွေမလွယ်ရဘူးနော်ဟုတ်လားအဲ့ဒီကိုရင်ဒီပါတွေလွယ်ပြီးတော့အစင်းစင်တက်သွားတာမဟုတ်ဘူးနတ်ပြည်မှာသူကလူပြူအပြူရွယ်တန်းဖြစ်တာနတ်သမီးနတ်သား16နှစ်အရွယ်တန်းဖြစ်တာပဲနော်တန်းဖြစ်တယ်တန်းဖြစ်တယ်ဆိုတော့သူကဒီနတ်တွေရဲ့သဘောတရားကကိုပိုင်နဲ့ထဲရောက်လာလို့ရှိရင်ကိုဆိုင်တာနော်သူ့ဘုံကံကြောင့်ဖြစ်လာသူနဲ့ဆိုင်နေပေါ့နော်ဟိုရင်ဝင်ထဲမှာတို့ဘာလို့သွားဖြစ်တယ်ဆိုရင်သူတို့ရဲ့သားသမီးပေါ့နော်အချံရံထဲမှာသွားဖြစ်တယ်ဆိုလို့ရှိရင်တော့သူ့ရဲ့အချံရံဖြစ်သွားတယ်ဒီနတ်သမီးကြတော့ထူထူဆန်းဆန်းသူဟာဘာသွားဖြစ်လဲဆိုတော့နတ်သား၄ယောက်ရဲ့ပိုင်နဲ့ရဲ့အလဲဘဟုမှာသွားဖြစ်တယ်အကုန်လုံးတိုင်းကြည့်ရင်၄ဦးလုံးနဲ့ဆိုင်နေတယ်ဟုတ်လားအဲ့ဒီတော့နတ်သမီးကလည်းပဲဒီမှာ 送他将烧皮了，阿拉阿尼基里西多的，但心里漏多的，说了，有拉的孤独高木的漏多的，说了，哎，你那怎么样？严拉拉为的，喏，那怎么样？严拉拉说了，那咋的呀？工农刘金家，好了，刘金家了，哎，你妈年工兵，哎，俺那你的话，俺白呢要的，俺白呢，啊，湖南大拉那边，哎，没么白不？俺那不你的，没有带你不，喏。哎呀，都拜呢，阿拜呢呢，念哟，念咯，哎呀，都拜呢，阿拜呢，都压的呢，阿压的呢，路的路念，念咯，都都没松下来，没松下来咯，给大叔爷咯，阿路，这家门是多没，好啦，这家门是多，这家门啊，哎哩嘛，空用谈几多，都都够塞的，啊，塞多，单几多嘞呗，公路六路啊，都都呗，喏，都都内也边不。啊，都罗呢？阿拉刘龙呢？三呢？你阿舅嘛多呀？哎，你罗，这家没呀？空用台米罗，用些不他妈那大米，给标上过。没地那的米谷面米罗，没看啥结果标吧？说罗，哎，你那大个都阿烟盆。妈妈，今朝没有啊？好哩，那的米谷面来的，请阿啥米罗？阿拉高年嘛，弄他的，阿拉路喂的。อันแรงโน่นทายบรรลุนี้ดูลีได้ดูจ้าดูแต่พ่อแม่เนี่ยมันเลวล่ะฮัลโหลลีบีมีลีได้ยังบูดองเราดีเลยเนาะกองเงี้ยมาโน่นทายเลยอันแรงเด็กคนรู้เว้ยเลยดูเห็นนั่งลงนาฬิกาจะโดนน้องคงนี่เลยสุเว้ยฮ่าฮ่าฮ่าฮ่านะนั่งลงนาฬิกาจะโดนน้องคงนี่เลยเลยฮัลโหลดูอ่ะไอ้ลูกดูขันซ่าจะกูเบี้ยวเลยจะน้องไอ้ลูกขันซ่าอย่าบาร์เลยฮัลโหลดูมีอะไรเด็กเชียงอาซาบีรอลงนาฬิกาไปลูกบ้านยัดดีลงไปยาวหูบ่แล้วลูกเว้ยจะเปียกเปียกเนี่ยฮัลโหลแกก้าวมีน้าเดียวเบี้ยวน้าหน้าตาเดียวมีเลยแกเหม็นขนาดจะเบี้ยวกว่าสุดอ่ะคนหน้าตาดุริยันหน้าตาก็เบี้ยวเลยมามาจะน้องมิวก็รอทีนั้นจะมีเลี้ยงกูมีอะไรเด็กเชิงอาซาบีรอทีนี้เลยนะบูนี่นะลูกเว้ยเรื่องดูว่าไปลูกบ้านยัดดีลงกูไปยาวไหนหูเลยฮัลโหลดูว่าโยกับบูบีนตัวเลยโยกับบูบีไม่ตายหรอกยันตัวเลยฮัลโหลบ่เนาะเพราะว่ายันลาลาหูเปล่าทำไมอุตส่าห์โดนกมาดีหรอมันมีเล่าบ่แกก็มีแกไม่เอาเดียวเบียวตัวเราเดียร์นัดดาวมีเดียร์นัดดาวมีหรอมามาเบียจะน้องมิวกันหรอฮัลโหลก้องเองอ่ะยืดกุนจ้าลาเดลูเบียร์เนาะดูมีอะไรเดชเองอะไรซาบิดอดูบ่มาฮัลโหลชิ้นมีแต่เดียร์เองอะกองเองอะยืดกงเชียงฮงเนี่ยจ้าลาเดลูแต่เราหัวซีเซียนี่เลยสุเบ้ฮ่าฮ่าไอ้นี่ก็ดูว่าโยกับบูบินตัวเบียงของบ่เนาะยืดกงยี่ซีเซียนลาบิดอดูเชียงฮัลโหลคุณเจ้าโอ้กันนี่ละกันนั่นไม่จริงเลยยืดกงนี่เอาลุยเอลุยยาเอล่ะไม่ยาวไอ้ตัวเชียงฮงนี่เนี่ยบ่เบียงเนาะแม่ดาเดียร์เดียร์ซีเซนีวาร์เร่เร่ดีก้าวมีเกณฑ์น่าสูนาตาก้าบิโอบาสูรอดูว่าบาบิโอทะเลสูรอมามาเร่จันโอมิวาเอรีนัตมีมีเน่เชิงานีซาบีรอจันโอมิวเย่มีสีดีฮะกระทรวงมีสีลูบีนีวาร์เร่เร่กระทรวงมีสีกันน้ำมีสีเปลือบีนีไม่ไปยาเราอูเรอ I love you ตัวนี้ไม่โลกไม่ยาเราอูเรโยกับบุบีมาตัวอูละเอ็ดลูกข้าราชการดีเบี้ยบยาเอร่าก็ดูรู้นั่นเลี้ยวลงเย่ชีกันฮะลบ้าวชีกันน้ำมูละชีเจมีดาสุระชีกันอาบาเลลบ้าบาเบดีกูบีดมาเกาไลด์เนาะเอรีลบ้าจังดูรู้เย่สิมาละชีเจมีดาลบ้าสิดีไม่พิบูละလောဘစိတ်တွေဖြစ်တဲ့အပြင်ယုတ်တရားတွေကလည်းပဲဟာလာဟိုနှလုံးသားတွေကတိန်တိန်ခုံနေနော်ဟာလာတိန်တိန်လေးနဲ့ပူနေသလိုဖြစ်တယ်ဟာလာနောက်ပြီးတော့ဟာလာပဇွန်မျက်စိလိုပြူထွက်နေတယ်ဆိုတော့စိတ်ကယုတ်တွေကလည်းဖောက်ပြန်မသွားဘူးလားဖောက်ပြန်သွားတယ်အဲ့ဒီတော့တရားမင်းကြီးကတရားသူကြီးကသုံးဖြတ်တယ်နော်အေးမင်းတို့ကဒီနဲ့သမီးကိုမြင်တော့အဲ့ဒါလောက်ပဲဖြစ်ကြတာတဲ့နော်งาก็တော့ตุ้มไม่ย่าเยตีมาเด้บาเด้อจ้าจอกหลูชินนี้กูมาเว้ยฮล่ะ သူ့မရရင်ပေးပါတဲ့သူကယောဂပူပြင်းသွားတယ်ဟုတ်လားအဲ့ဒီတော့နတ်သား၄ယောက်ကအလျှော်ပေးရတယ်မမဗျာအရှင်တရားမင်းတည်တော့မတည်လိုက်ပါနဲ့တဲ့ဟုတ်လားကျွန်တော်တို့ကပဲအရှုံးပေးပါတယ်တရားမင်းကြီးပဲသိလိုက်ပါတော့အဲ့လိုတရားသူကြီးမျိုးကတော့ကောင်းတယ်ဟုတ်လားဟောအဲ့ဒီတော့ပေးတယ်နော်ဟုတ်လားတရားမင်းကြီးကအဲ့လိုပြောတယ်အဲ့ဒီတော့လောဘကိုအခြေခံပြီးတော့စိတ်စေတသိက်တွေရုပ်တရားတွေဖြစ်မသွားဘူးလားဖြစ်သွားတယ်ဒါလောဘကိုအခြေခံပြီးတော့ပြစ်သွားတာနော်နောက်အဲ့ဒါကြောင့်မလို့ဦးဇင်းတို့ဒီအာဂိတိပညာရှိယသိဆိုတဲ့ယသိကြီးဟုတ်လားဦးဇင်းတို့ဘုရားလောင်းယသိကြီးပေါ့ဗျာနော်ဘုရားလောင်းယသိကြီးတိုးထဲမှာတရားကျင့်တယ်တရားကျင့်တော့ဘယ်လောက်ထိကျင့်တယ်လဲဆိုလို့ရှိရင်ဟိုဘယ်နေရာမှမသွားဘဲနဲ့ဒီပင်အောက်မှာနေပြီးတော့ကျင့်ဒီပင်အောက်မှာနေပြီးတော့ဒီအဲ့ဒီတစ်ပင်ကအသီးသီးကြီးဆိုလို့ရှိရင်အသီးတွေကြွေကြအဲ့ဒီအသီးတွေကိုစားနော်အသီးမသီးဘူးဆိုလို့ရှိရင်အပွင့်တွေအကျွက်တွေကိုဒါဒီတိုင်းစားရရင်စားတယ်ဒါမှမဟုတ်ပြုတ်တောက်လို့ရရင်တောက်လို့ရအဲ့လိုတောက်အဲ့တလောက်ချူချူကြံကြံချူချူကြတာနဲ့တရားကျင့်တရားကျင့်နဲ့လုံးတဲ့အခါကျတော့ဖရာလောင်းနော်ဟာလားဖရာလောင်းတရားကျင့်တရားကျင့်တော့ဘာဖြစ်သွားလဲဆိုတော့တရားမင်းရဲ့ကြောက်ဖြာကြီးတွားတင်းတယ်ဟုတ်လားတရားမင်းရဲ့ကြောက်ဖြာကြီးဘာဖြစ်တော့တွားတင်းတယ်တင်းတော့ဟာငါကလေးတိုင်းတော့လှုပ်ပြီပေါ့ဟုတ်လားတရားမင်းငါယာတုလူမဲ့လူတော့ပေါ်ပြီသူတို့ကလည်းသိတယ်ကြောက်ဖြာတင်းရင်တော့ငါယာတုလူတော့မှာပဲဆိုပြီးတော့အဲ့လိုအမြဲတမ်းဖြစ်တာနော်ဟုတ်လားဒီဟုတ်လားဦးဇင်းတို့လူတွေလူမင်းတွေမှမဟုတ်ပါတရားမင်းလည်းပဲအဲ့ဒါဖြစ်ပါနော်ကြောက်ပြတင်းပြီကလတိုင်းလှုပ်ပြီဟာငါကလတိုင်းတော့လှုပ်ပြီຢາດູລູແມ່ລູတော့ຊິບີແນ່ດູແດ່ຢາດູລູແມ່ລູຊາແມ່ဆိုတော့ນັດແມ່ຊິແນ່ຊາတော့ນັດບີມາແລ້ວເບດູກລະໄຂລູແມ່ລູບໍ່ດ້ວຍຜູ້ຫານັດບີແມ່ຊິຮູ້ສະນັ້ນຈິນເນາະລູບີຊາອົ້ມມາເບຫັ້ນລະລູບີບຣູມຍາງາກລະໄຂລູບໍ່ຈ້ານດີແລ້ວບໍ່ດີຜູ້ສະນັ້ນຊາໄລတော့ອາກິດິຍະຕິຫີຕົວດ້ວຍອາກິດິຍະຕິຫີຕົວດ້ວຍတော့ဒီရည်တည်ကျင့်လာ ਈ လားငါကလထိုင်လူ့ကိုကျင့်နေတာ ਨੇ တူတယ်ဟုတ်လားသူကလည်းပဲသူစည်းစိမ်လေးပြောက်มาဆိုတာဟုတ်ရနော်အဲ့ဒီတော့ဒီရည်တည်ကြီးဘာရည်ရွယ်ချက်နဲ့တရားတွေကျင့်နေတာလဲဆိုတာငါစုံစမ်းมาပဲဆိုပြီးတော့သူကအဲ့ဒီမှာပုံသားရောင်ဆောင်ပြီးတော့သူကသွားမေးတယ်နော်ဘာအတွက်တရားကျင့်နေတာတော့ဟုတ်လားနှစ်ချမ်းသာကိုလိုချင်လို့လားဥပဒေမြင်နေနဲ့မေးတာပေါ့လေမီးတော့အဲ့ဒီမှာယတိကြီးကတရားကျင့်တာဟာဟုတ်လားပူမှုနာမှုတည်မှုလို့ခေါ်တဲ့ဒီတရားတွေကလွတ်မြောက်ဖို့လို့ဒီလိုပြောတော့အဲသူကစိတ်ချသွားတယ်ဟုတ်ပြီသူငါရာသူငါကလထိုင်လူဖို့ကျင့်တာမဟုတ်ဘူးသူ့ဘာသူကျင့်နေတာဆိုတော့သူ့ကလထိုင်အတွက်စိတ်ချသွားရတယ်သူ့ရာသူအတွက်စိတ်ချသွားစိတ်ချသွားတော့သူကအဲ့ဒီတော့တော်တော်ပြုံးပြုံးရွှင်ရွှင်ဖြစ်သွားတာဟုတ်ဗျဖြစ်သွားတော့ယတိကြီးကိုစုတော်လက်တော်ကြီးပေးကျင်တယ်ဟာလားသူကလည်းတိုင်းမလူတော်ဘူးဆိုတော့ဟာလားလူမယ်ဆိုရင်တော့နှောက်ချက်လောက်တယ်နော်အဲ့ဒီနေရာမှာပဲဟာလားဟိုတရားမင်းစည်းစိမ်မလူခင်အဲ့ဒီနေရာမှာပဲနှောက်ချက်လောက်တယ်နော်အဲ့ဒီတော့သူစည်းစိမ်မလူဘူးဆိုတဲ့အခါကျတော့သူကစုတော်လက်တော်ပေးကျင်ပါတယ်ကျွန်တော်ကတရားမင်းမှာအဲ့ဒီတော့လူရာစုကိုတောင်းပါတဲ့တရားမင်းကဗာပြည့်တော်စုတောင်းခိုင်းတယ်ဆူတောင်းခိုင်းပြီတရားမင်းဆိုတာကဟုတ်လားစေတလုံးပိုင်ရှင်တောင်းတဲ့စုအကုန်ရမှာနော်အကုန်ရမှာဆိုတော့ဦးဇင်းတို့တရားဓမ္မတွေတရားမင်းနဲ့တွေ့ဆူတောင်းမှာဆိုဘာဆူတောင်းခါလားဘာဆူတောင်းကြပြောပါဒီပိဒကအကြောင်းအကြည့်ပေးပါပေါ့ဟုတ်လားအဲ့လိုတောင်းပါဟုတ်ရဲ့လားဒီပိဒကအကြောင်းအကြည့်လုပ်ပေးပါနော်အဲ့လိုတောင်းပါပေါ့နော်အဲ့ဒီတော့ဒီပညာရှိသူတော်ကောင်းတွေဟာဦးဇင်းတို့ဆူတောင်းတာလေးတွေဟာသိပြီးတော့စဉ်းစားဖို့ကောင်းတယ်အတူယူဖို့ကောင်းတယ်နော်အဲ့ဒီတော့ဗာတောင်းတယ်လေဆိုတော့သူကအာဂိတိပညာရှိရှင်ကြီးကနံပါတ်1ဆူတောင်းတယ်ဗာတောင်းတယ်ဆိုတော့ဒီလောကမှာလောဘတရားဟာမကောင်းပါဘူးတဲ့လောဘတရားဟာကောင်းရဲ့လားကောင်းပါပါမတရားတဲ့လောဘတွေဖြစ်လာပြီဆိုရင်အဲ့ဒီလောဘတွေကိုအခြေခံပြီးတော့တတ္တဝါတွေဟာအကုသိုလ်တွေလုပ်ကြတယ်ဘဝတဏ္ဍာတစ်လျှောက်လုံးစိရဲ့ဒုက္ခတွေရောက်ကြရတယ်